မြန်မာနိုင်ငံကရဲအစီတချို့နဲ့ရဲတပ်ဖွဲ့ဝင်တချို့တို့ဟာနိုင်ငံအနှံ့ပေါ်ပေါက်နေတဲ့လူလူဆန္ဒပြပွဲတွေမှာပြည်သူတွေနဲ့အတူပူးပေါင်းပါဝင်လာကြတဲ့အကြောင်းကိုတင်ပြကြပါမယ်ကျွန်တော်ညောင်ဝင်းအောင်ပါဒီလိုကြွကြော်တဲ့နေကိုမြန်မာနိုင်ငံတလောမျိုးကြီးတွေနဲ့နေမျိုးတွေမှာပါတတလောအကျေလောင်ဆုံးကြားနေရတာပါ။ကျမရဲ့ပညာရှင်တွေဝန်ထမ်းတွေကစတင်လိုက်တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုကနေအခုဆိုရင်ဆက်အာဏာသိမ်းဆန့်ကျင်ရေးလူလူလှုပ်ရှားမှုဆန္ဒပြပွဲထဲမှာတရားပြည်နယ်ကရဲတပ်ဖွဲ့ဝင်အနည်းဆုံး42ဦးဖေဖော်ဝါရီ10ရက်ဗုဒ္ဓနေ့ကပူးပေါင်းလာပါတယ်။တရားပြည်နယ်ကခရိုင်ရဲမှုတဦးလာရောက်ပြီးဆန္ဒပြရဲတွေလုပ်ငန်းခွင်ပြန်ဝင်ကြဖို့ပြန်ခေါ်ပေမဲ့သူတို့ကတော့ပြည်သူတွေနဲ့သာပူးပေါင်းသွားတော့မယ်လို့ရဲတပ်ဖွဲ့ဝင်တို့ကရဲမှုကိုပြန်ပြောပါတယ
်အခုကကျွန်တော်တို့ဒီလိုရုံးချကြတဲ့အဆူလာပါကျွန်တော်တို့ပြန်လိုက်လို့မဖြစ်ဘူးလားပါပြန်လိုက်ရင်ကျွန်တော်တို့ဝင်ထက်တုံသွားဆိုဖြစ်ကျွန်တော်တို့အခုချိန်မှာပြေးရမှာမဟုတ်ဘူးပါကျွန်တော်တို့ရုံးချပြီဆိုကြတဲ့အတီတူနဲ့တသားတငင်းချက်တတွေးတဲ့တသားထက်ကြောင့်ကျွန်တော်တို့ရုံးထွက်နေရပဲကျွန်တော်တို့ဘာကြောင့်ရုံးချလဲဆိုတာအဲ့ဒီကကျွန်တော်တို့ပြန်ဝင်သွားပြီဆိုကျွန်တော်တို့တပ်ဖွဲ့ချက်ပြန်ဝင်သွားပြီဆိုတာပါဒါမျိုးလည်းဆိုအဲ့မှာလည်းတပ်ဖွဲ့နဲ့တူတူပြန်လို့တာဝန်ထမ်းဆောင်နေရမှာတတွေးတသားထက်ပဲပြန်ဖြစ်တော့အဲ့ဆိုရင်ကျွန်တော်တို့ဆန္ဒမဖြစ်သွားတော့ကျွန်တော်တို့စီတူတွေနဲ့ဆန္ဒတသားထက်မှကျတော့ဘူးပါ။အဲ့ကြောင့်လို့ကျွန်တော်တို့လုံးဝပြန်လိုက်တယ်ဘာမှတရားမနော်ဟုတ်ပါဘူး
။အဲ့ဒီလိုတရားတော်ပေါ့ပြန်လည်ပြောဆိုမှုပြီးရဲမှုကြီးလဲအဲ့ဒီနေရာကနေလက်ပြတ်သွားပါတယ်။နောက်တော့ရဲတပ်ဖွဲ့ဝင်တဦးကလည်းသူ့ခံစားချက်ကိုရင်ဖွင့်ပါတယ်
ပါတယ်ကျွန်တော်တို့ကစီအမေအောက်မှာပဲတောင်းထောင်းတောင်းနေရတာနေလာကြရှိဖြစ်ပါပြီကျွန်တော်တို့ကစီရဲ့ကြုံမဟုတ်ပါဘူးပြည်သူရဲ့ကြုံဖြစ်ရမှာပါအဲကြောင့်ကျွန်တော်တို့ပြည်သူရဲတွေပြည်သူပူထားကောင်းလေးဖြည့်နိုင်ဖို့ကြောင့်ကျွန်တော်တို့ရဲကိုလည်းရဲစစ်ထားပေးပါဘို့ကြရွှေကိုလည်းဖဲ့ပေးပါကျွန်တော်တို့ရဲချုပ်လည်းရဲစစ်ကြီးကိုခန့်ပေးပါကျွန်တော်တို့ပြည်နယ်မှုလည်းရဲစစ်ကြီးကိုခန့်ပေးပါခရိုင်မှုလည်းရဲစစ်ကြီးခန့်ပေးပါဘို့ကြရွှေကိုလည်းကျွန်တော်တို့စတင်ပါပါပြည်သူနဲ့အတူကျွန်တော်တို့စတင်လို့ကျွန်တော်တို့ရဲတောက်ဖွဲ့တဲ့မှာလည်းဘို့ကြရွှေကိုလည်းကျွန်တော်စတင်ခြင်းပြပါမယ်ကျွန်တော်တို့ညီအစ်ကိုမောင်မတွေကျင်းနေညိုမောင်မလည်းကျေးဇူးပြည့်ဆရာအားရှင်စနစ်အစိုးရနဲ့ရုံးထွက်ကြပါဒီမိုကရေစီရတော့မှ9နှစ်တော့ကောင်းမဖြစ်သေးဘူးအာရှန်သားတိုင်းဆိုခင်ဗျားတို့ဒီလိုလိုရုံးနိုင်မှာလို့ဒီစစ်ရဲ့လက်ကွက်မာယာပြည့်ရဲ့တော့ကျွယ်သွားတဲ့ဒီစစ်ရဲ့မာယာကျွန်တော်တို့ကဂျေတောက်ဖွဲ့တာပြည့်တို့တို့လောက်တော့မာယာပြည့်ရဲ့မကျွယ်ပါဘူးတို့ရဲ့ဘာပြည့်အောင်လဲကျွန်တော်တို့ကအမိတ်ဆိုတဲ့အာနာတခုနဲ့ပဲကျွန်တော်လောက်ရရတော့ပါအမှန်တရားပဲကျွန်တော်ရချင်လဲရလို့မရပါအခုကဒီမှာရှိနေ40နဲ့2ယောက်အခုကျွန်တော်တို့နောက်လိုက်လာတဲ့တို့ညီငယ်မျိုးတွေကျွန်တော်ဖွဲ့တဲ့ဆပ်ပေါင်းတော့တယ်အဲကြောင့်ပြည်တော်ရဲ့ရဲတပ်ဖွဲ့ဝင်တွေလည်းတိုက်ပူပေါင်းလိုက်ပါကြားလာစီကြားဆောက်ဖို့ကျွန်တော်ရဲတပ်ဖွဲ့ဝင်တွေလောက်ဆွဲနေလေပုံကောင်းနေလေပါ
ပြည်သူရဲပြည်သူရဲပြည်သူရဲပြည်သူရဲပြည်သူရဲပြည်သူရဲပြည်သူရဲ
ဆရာနာသိမှုဆန့်ကျင်လမ်းပေါ်အတွက်ဆန္ဒပြပွဲတွေပေါ်လာပြီးဖေဖော်ဝါရီ9ရက်အင်္ဂါနေ့တုန်းကတော့ရဲအုပ်ခွန်အောင်ကိုကိုဆိုသူကနေပြည်တော်မှာဆန္ဒပြသူတွေနဲ့လာရောက်ပူးပေါင်းပြီးဆရာနာရှင်စနစ်ကြားဆုံးသည့်အထိတိုက်ပွဲဝင်သွားမယ်အကြောင်းပြည်သူတွေရှေ့တန်ဋိဌာန်ရွတ်ဆိုပါတယ်အလားတူတင်းတင်းတိုင်တိုင်းဗိမ်းမြို့မှာလည်းအင်္ဂါနေ့တုန်းကရဲတပ်ဖွဲ့ဝင်တူဆန္ဒပြသူတွေနဲ့လာရောက်ပူးပေါင်းသလိုမွန်ပြည်နယ်ကြံမျိုးမြို့ကဒူရဲအုပ်အရာရှိတူမော်လွယ်မြို့ကဆန္ဒပြပြည်သူတွေနဲ့ဗိုလ်ဒူးနေကလာရောက်ပူးပေါင်းပြီးသူ့အနေနဲ့ဆွန့်လွတ်သွားဖို့စိတ်ပိုင်းဖြတ်ထားကြောင်းပြောပါတယ်နိုင်ငံတွင်းကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးရှည်တမ်းမှာလှုပ်ဆောင်ကြတဲ့ဆရာဝန်နဲ့တင်နာပြူတွေဆရာနာသိန်းလို့ရက်ကိုလက်မခံတဲ့အတွက်စစ်ကောင်စီအုပ်ချုပ်မှုလက်အောက်မှာဆက်လက်တောင်းဝန်မထမ်းဆောင်လိုဘူးဆိုပြီး CDM အာနာဖီဆန်ရေးလှုပ်ရှားမှုကိုအာနာသိန်းပြီးနောက်တနေ့ဖြစ်တဲ့ဖေဖော်ဝါရီ2ရက်နေ့ကစတင်ခဲ့ကြပါတယ်။အဲဒီလှုပ်ရှားမှုကနေတနိုင်ငံလုံးအစိုးရဝန်ထမ်းတွေပါဝင်တဲ့အထွေထွေသဘေကြီးအဖြစ်ပူးပေါင်းပါဝင်ရဖို့ CDM ကနှိုးဆော်ခဲ့ပြီးနောက်ဒီဝါရီ6ရက်နေ့မှာတော့ရန်ကုန်မြို့လမ်းမတွေပေါ်ဆန္ဒပြပွဲတွေစမြင်လာရပြီးနိုင်ငံအနှံ့ဆန့်ကျင်ဆန္ဒပြပွဲတွေပြန့်နှံ့လာခဲ့တာဒီကနေ့အချိန်ထိပဲဖြစ်ပါတယ်ခင်ဗျာ။